ဒီနေ့2023ခုနှစ်စက်တင်ဘာလအထိ6လအတွင်းမှာထိုင်းနိုင်ငံမှာတရားမဝင်ဝင်ရောက်လာလို့ဖမ်းဆီးပြီးတဲ့မြန်မာနိုင်ငံသား1000ကျော်ရှိတယ်လို့ထိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်ပြီးခဲ့တဲ့အော်တိုဘားလဆန်းတဲ့နေ့ကပဲထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ကားတချို့ကိုထိုင်းရဲတွေကတားဆီးစစ်ဆေးရမှာတရားမဝင်မြန်မာနိုင်ငံသား20ကျော်ဖမ်းဆီးခံခဲ့ရပါတယ်။ကန်ချနာပူရီနဲ့အယုဒ္ဓယခရိုင်တွေအတွင်းတရားဖမ်းဆီးခဲ့တာဖြစ်တယ်လို့မြန်မာရွှေပြောင်းအလုတ်သမားအေးဆောင်ရွက်နေသူဦးမိုးဂျိုးကပြောဆိုပါတယ
်။အဲအော်တိုဘားလဆန်းနေ့ညပိုင်း9နိုင်လောက်တော့မတင်ကားပေါ်ရပစ်ကတ်ကားတစ်စီးကိုထိုင်းလူမျိုးဖွဲ့ကတားဆီးစစ်ဆေးတဲ့အခါမှာကမောင်းပြီးပြေးတယ်။တောင်လုံးကျွေးဖွဲ့ကပစိတ်တိုက်ပြော့။နောက်ကလိုက်တဲ့အခါမှာဂျင်မောတော့ထွက်ပြေးသွားတယ်။ကားပေါ်မှာကြက်ညက်ကပ်ပြီးတော့လိုက်ပါလာတဲ့တရားမွေမြန်မာ18ဦးပေါ့။တစ်ဆက်ထဲမှာပဲတိုင်းနိုင်ငံအလဲပိုင်းဘန်ကောက်မြို့တော်အနီးအယုဒ္ဓယာခရိုင်ထဲကနှခွန်လူဝံမြို့နယ်နယ်နွေထဲမှာမတင်ကားဖွဲ့ကပစ်ကတ်တားစီးကိုလုံကျွေးဖွဲ့ကတားစီးစစ်တဲ့အခါမှာတရားဝင်မြန်မာ9ဦးအမျိုးသား2ဦးအမျိုးသမီး9ဦးကျမောင်းနဲ့တူဖမ်းမိပါတ
ယ်မြန်မာနိုင်ငံတွင်းနိုင်ငံရေးစီးပွားရေးအကြအတဲတွေကြောင့်ပြည်ပထောက်ကအလုလုကင်ကြရှာဖွေကြတဲ့မြန်မာနိုင်ငံသားတွေတင်းတခြားများလာနေပြီးအနည်းဆုံးနိုင်နိုင်ငံအတွင်းကိုတော့တရားဝင်ရောတရားမဝင်ပါအများဆုံးဝင်ရောက်ကြပါတယ်အာဏာသိမ်းမှုနောက်ပိုင်းတရားမဝင်ထောက်ကလာသူတွေပိုများလာတယ်လို့အခုလိုဖမ်းဆီးခံရတဲ့သတင်းတွေလည်းပိုပြီးစိတ်လာနေတာဖြစ်ပါတယ်